Miss.
မင်္ဂလာပါရှင်ဒီအမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုမအေးတနာကျော်နဲ့ကျွန်မနန်းလာတို့ပြောပြမှာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးအပေး EU သဘောတူညီမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဂျော့ဘော်ရစ်ဂျွန်ဆန်ရဲ့နောက်ဆုံးအစည်းအဝေးကိုဗြိတိန်လွှတ်တော်မှဒီကနေ့အမဲခွဲဖို့ရှိနေပါတယ်။ချီလီနိုင်ငံမှာမြေထားခရီးစီးတဲ့သွားတဲ့အပေါ်မကြီးမနက်ဖြာကစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်မြို့တော်ဆန်ဒီယာဂိုမှာဒီကနေ့အရေးပေါ်အခြေအနေကြေညာထားရပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်စာမားရဲ့ခြံဝန်ထက်ကိုတောင်ကိုရီးယားဆန္ဒပြလို20လောက်တောက်ချန်တွေကအတင်းကျူးကျော်ဝင်ရောက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားအောင်ပါရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဝဒေတာထဲမှာကက်သလစ်သာသနာပိုင်အသစ်ခန့်အပ်ရမှာဘလို့အချက်ကိုအဓိကထားပြီးတော့ရွေးချယ်ခဲ့ပါသလဲ
။ဘာလို့မျိုးတွေနဲ့တော့ဒီတခြားမြန်မာပြည်ပိုင်းတိုင်းနဲ့ဒီတော့အတူတူရှိတဲ့အဲ့ဒေတာမှာကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ကြတဲ့ရဟန်းဘုန်းတော်ကြီးတပါးကိုရာမင်းကြီးက
အမေရိကန်နိုင်ငံအိုကလာဟိုမာပြည်နယ်ကကက်သလစ်ရဟန်းတပါးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါအောင်လာအန်ဆန်ကိုအားကြတဲ့ကရားတိုင်းရင်သူမြန်မာလက်ဝဲသမားတဦးဟာအခုကိုခန့်ပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာရှင်ပြိုင်ထိုးတက်လာနေတဲ့အကြောင်းကိုထုတ်လွှင့်ပေးတော့မှာဖြစ်တယ်လို့တော်မီလောင်တာတွေနဲ့ကျမ်းမာရေးအတွက်အန်ဒီရရှိတဲ့မိဂိုမျိုးတွေအကြောင်းတဘာဝပတ်ဝန်းကျင်နဲ့ကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြားရပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအေးတနာကျော်တို့ကပြောပြပေးကြပါမယ်ရှင်။
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံကနှုတ်ထွက်ရေးအပေးအယူသဘောတူညီမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့နောက်ဆုံးအစည်းအဝေးကိုမဲခွဲဆုံးဖြတ်နိုင်ရေးဗြိတိန်လွှတ်တော်မှဒီကနေ့မဲခွဲဖို့ရှိနေတာမှာအတိုက်ခံရဲ့ဆန့်ကျင်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမယ့်ပုံရှိနေပါတယ်။ဗြိတိန်ခွဲထွက်ရေး EU နဲ့အပေးအယူလုပ်ထားတဲ့အစည်းအဝေးကိုမဲခွဲဆုံးဖြတ်နိုင်ရေးအတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုကျင်းပတာပါ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူလူဆန္ဒခံယူပွဲကျင်းပခဲ့တာမှာ၆ခါမဲ50ရာခိုင်နှုန်းကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လွန်ခဲ့တဲ့3နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ခွဲထွက်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ဘယ်လ်ဂျီယမ်နိုင်ငံဘရဆယ်မြို့မှာကြာတာပြေးနေကရခဲ့တဲ့သူ့ရဲ့အစည်းအဝေးကိုဗြိတိန်လွှတ်တော်ကဒီကနေ့ထောက်ခံအတည်ပြုဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအတိုက်ခံတွေကဝန်ကြီးချုပ်ဂျွန်ဆန်ကိုဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်တွေအရလွှတ်တော်ထဲမှာထောက်ပြကန့်ကွက်ဖို့ကြိုးစားထားကြတာကြောင့်မစ္စတာဂျွန်ဆန်ရဲ့ Conservative Party လွှတ်တော်အမတ်တွေအဖို့ဒီကနေ့မဲမပေးရပဲအိမ်မရမယ့်အနေအထားမှလည်းရှိနေပါတယ်။ဒီကိစ္စကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှိနှုံပြီးတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရလာတဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီမှုကိုမဲပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းမစ္စတာဂျွန်ဆန်ရဲ့ခွဲထွက်ရေးအစီအစဉ်မှာပြင်ဆင်ဖြည့်ဆွက်စရာရှိလာမယ်ဆိုရင်တော့ဒီကနေ့မဲခွဲနိုင်အောင်မှမဟုတ်ပါဘူ
း။ဆီးရီးယားမှာရှိတဲ့ကတ်စ်တပ်ဖွဲ့တွေပေါ်မှာတူရကီကစစ်စင်ရေးလုပ်နေတာကိုရပ်တန့်ထားဖို့အတွက်အမေရိကန်နဲ့တူရကီကြားမမျှော်လင့်ပဲရလိုက်တဲ့သဘောတူညီချက်ဟာအမေရိကန်ကတူရကီသမ္မတတေယစ်အာဒိုဝန်ကပြောတယ်လို့မျိုးအချိန်တက်မှတ်ချက်နဲ့ပဲရရှိရဖြစ်တယ်လို့တူရကီထိပ်တန်းအရာရှိသူကပြောပါရင်ဒီ9ရက်ကြာအပြည့်ခတ်ရက်စဲရရှိကြောင်းကိုအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကကြေညာသွားတာပါတူရကီနိုင်ငံမှာရရှိနေတဲ့မိုက်ပန်စ်ကကြာတာရင်းနေမှာတူရကီသမ္မတနဲ့၄နာရီကျော်ကြာအောင်လို့ဆွေးနွေးပြီးအခုလိုမျိုးသဘောတူညီချက်ရခဲ့တာဖြစ်ပါရင်အပြစ်ခရရေးသဘောတူညီချက်ရယူပြီးတော့အဲ့ဒီကာလတွင်မှာဒီထိုးစစ်ကြောင့်ဒုက္ခရောက်နေကြတဲ့အရသားနှစ်သိန်းကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်ဖြစ်ပါတယ်။ပြောဆိုဆွေးနွေးမှုတွေမှာတော့ညှိလို့မရတဲ့အချက်တွေအများကြီးရှိတယ်လို့အမည်မဖော်ခြင်းနဲ့ American ထိပ်တန်းအရာရှိသူကပြောပါတယ်။အဓိကပြဿနာကတော့အချိန်အကန့်အသတ်မရှိအပြစ်ခရရက်ဆဲထားဖို့တူရကီကငင်းဆိုနေတာပဲဖြစ်တယ်လို့ဆိုပါတယ်ရှင်။
ချီလီနိုင်ငံမှာမြေထားခရီးစီးတဲ့သွားတဲ့အပေါ်မကြေမနက်ဖြစ်ရကစတင်ခဲ့တဲ့ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်သမ္မတဆဘက်ရှန်ပင်နေရာကမြို့တော်ဆန်ဒီယေဂိုမှာတောက်ကြနေကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုသာမကလူသူဦးချင်းစီရဲ့အခွင့်အရေးတွေကိုပါအကာအကွယ်ပေးဖို့အခုလိုအရေးပေါ်အခြေအနေကိုအလေးနက်ထားထုတ်ပြန်ကြေညာတာဖြစ်တယ်လို့သမ္မတပင်နေရာကပြောသွားပါတယ်။မြေထားခရီးစီးတဲ့တာကိုဆန့်ကျင်ဆန္ဒပြတဲ့လို့ရတဲ့စိတ်တပိုင်းအဖြစ်ဆန်ဒီယေဂိုမြို့မြေအောင်ရထားပူတာပုံတွေမှာအထက်တန်း ကျောင်းသူကျောင်းသားတွေအဖြစ်အသိစုဝေးရောက်ရှိလာပြီးတော့လူတကူစားဝင်လို့ရတဲ့ခေပေါက်တွေကိုလက်မမပြဘဲခုံကျော်ဝင်ရောက်ခဲ့ကြတယ်လို့လက်မဆက်တွေကိုပါတောက်ချနေကလည်းဖြစ်စီခဲ့ကြတာပါဒီဖြစ်ရတွေ့ကြောင်းပဲစံဒီယိုကိုမြို့မြောက်ထားလိုက်နေကိုရန်နာလိုက်တဲ့အတွက်ထောင်းတောင်းချီတဲ့ခီးစွာပြည်သူတွေအလုကနေအင်ပြန်ရိတ်ခက်ခဲတွေနဲ့ကြုံတွေ့ခဲ့ရပါတယ်ဆန္ဒပြသူတွေနဲ့ရေရိ Nema, Mietasi, Chiliki, Derry, Dola, Titama, Sekon, Bijaraba, Yetalanigodi, about Senating Rene, Niaslong Sebi, Yasin Tamelu, like Mayavare.
Afghanistan, Nayan, Shizen, Nayan Harp, Jinega, Belima, Tautani, Webu Sudan, Zain, Pakwe, Daikai Muza, Lu, Tausa Gomaka, Deson Doyabi, Diganimara, Bias, Yvon, Oka, Yolani, Tabio, Sha, Puinidelu, Yetapone, Didagan, Yoro Javari. Hasaka mina kianga, jarawa mune, belima labio bontang tarapsipai. Pagwezima, believe ye, with you sudango, the young as a lausi, lubine, gansi, perwin. So rap, quadri gasuari. Clearly, that ye yore bowing, kuyata, yola, chauce gulanguro, the sayamida zurisiko, bien be tabuari. A pure japoni ama, yolani tabu, shinin idea, Mr. Quadri gabiawari. ดาวจันทร์ในตระหนี่มาတော့အသေးဆုံးသူ60နှစ်ဦးရှိပြီးတော့လူ9000လောက်တန်းရရရဲ့လို့ကနအူပြောခဲ့တာပါဒီတိုက်ခိုက်မှုကိုဘယ်သူကလောက်တာလဲဆိုတာတာဝန်ယူပြီးတော့ထုတ်ဖော်ပြောကြားလာတာမျိုးမရှိသေးပါဘူးအစိုးရကတော့တာလီဘန်တပုန်တွေကိုဆွတ်ဆွဲထားပြီးတော့တာလီဘန်အဖွဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့မလုပ်ဘူးလို့ညင်းထားပါတယ်အခုလိုမျိုးအေးအေးချင်းချင်းစုဝေးပြီးတော့ဝတ်ပ ကတွေ့တာလူမှုကွန်ရက်မှာရေးထားပါရင်ပါကစ္စတန်နဲ့အနေချင်းထိစပ်နေတဲ့တိုက်ခိုက်မှုဖြစ်ပွားရာနောက်ကပြည်နေရေးတချို့ဒေသတွေမှာကတာလီဘန်အဖွဲ့တွေနဲ့ IS Islamic စစ်သေးကြွားတွေလှုပ်ရှားနေတာဖြစ်ပါရင်ဇူလိုင်လကစပြီးတော့စက်တင်ဘာလအထိဆိုရင်လည်းအာဖဂန်နိုင်ငံကစစ်ရေးပဋိပက္ခတွေကြောင့်လူပေါင်း 4,000 ကျော်သေဆုံးခဲ့ရပြီဖြစ်ကြောင်းကုလသမဂ္ဂကပြောထားပြီးတော့အခုဖြစ်ပွားတဲ့တိုက်ခိုက်မှုကတော့နောက်ဆုံးဖြစ်တဲ့သေးထွက်တန်ရုံမှုဖြစ်ပါလိမ့်ရှင်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေ 8:00 အထိ 9.7 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။တိုင်ဝမ်မှာလူသက်မှုကျွလွန်ခဲ့သူဖြစ်တန်တရာရှိခံရပြီးတော့ဟောင်ကောင်မှာအခြားအမှုတစ်ခုနဲ့ထိမ့်သိမ်းခံရတဲ့သူကတိုင်ဝမ်အစိုးရပါအာဏာပိုင်နေစီသွားပြီးတော့အဖမ်းခံမှုဆန္ဒရှိတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့စနေနေ့မှာပြောပါရယ်ချန်တုံကီကသူအဖမ်းခံရနိုင်ရေးအကူအညီပေးပါလို့ရေးသားပေးပို့လာတဲ့စာကိုလက်ခံရရှိခဲ့တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကိစ္စကိုဟောင်ကောင်အစိုးရအနေနဲ့တက်ကြွစွာဆက်ပြီးတော့ဆောင်ရွက်သွားမယ်လို့သတင်းထောက်တွေကိုပြောပါရယ်ပြည်ကရက်နှစ်ကတိုင်ဝမ်ကျွန်းကိုခီးထွက်ခဲ့တဲ့အချိန်မှာအတူပါတဲ့ချစ်သူမိန်းကလေးကိုတပ်ဖြတ်ခဲ့ကြောင်းဆွဆွဲခံရတဲ့ချန်ကိုတိုင်ဝမ်အာဏာပိုင်တွေကအလိုရှိနေတာဖြစ်ပါတယ်။ပြစ်မှုကျူးလွန်ခဲ့ရာတိုင်မီကိုတရားခံလွှဲပြောင်းပေးရေးဆိုင်ရာသဘောတူညီမှုရှိမထားတဲ့အတွက်ချန်ကိုတိုင်ဝမ်စီတရားရင်ဆိုင်ရေးလွှဲပြောင်းမပေးခဲ့ပါဘူး။ငွေမဲခဝါချမွန်နေတာချန်ကိုဟောင်ကောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့ဒီသတင်းမှတ်တမ်းမှာလွှတ်ပေးရတော့မှာဖြစ်ပါတယ်။ရှာစုံမှုကျွလွန်ထားသူအဖြစ်ဆွဆွဲခံရတဲ့သူတွေကိုလွှဲပြောင်းပေးဆိုင်အောင်ဥပဒေမှာရှိတဲ့ဟာကွက်တွေကိုပြင်ဆင်ခြင်းနဲ့အဓိကအကြောင်းရင်းတွေထဲမှာချမ်းလို့ဖြစ်ရမျိုးလည်းတစ်ခုပါဝင်ဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီမူကြမ်းကိုဆွေးနွေးနိုင်ရင်လွှတ်တော်မှာတင်သွင်းခဲ့တာကြောင့်ဟောင်ကောင်ပြည်သူတွေကတရုတ်ကွန်မြူနီအစိုးရစီလွှဲပြောင်းပြီးတော့တရားရင်ဆိုင်ဖို့ဖြစ်လာနိုင်တယ်ဆိုပြီးဆန္ဒပြပွဲတွေလရုံနဲ့ချီအကြီးကျယ်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ရှိနေတဲ့ပူးပေါင်းမှုတွေကိုဖြေရှင်းဖို့အတွက်တရုတ်ကအမေရိကန်နဲ့ပူးပေါင်းပြီးတော့လုပ်ကိုင်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ယူဟီကပြောပါရည်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်အောင်စုကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကိုရပ်တန့်နိုင်မယ်ဆိုရင်တော့ကမ္ဘာကြီးအတွက်အကျိုးများစေမယ်လို့လည်းသူကဆိုပါရည်။နိုင်ငံသားမှာကုန်သွယ်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းရရှိဖို့မှာလဲတိုးတက်မှုတည်တည်တသာရရှိထားပါရည်လို့တရုတ်နိုင်ငံကိုကိုးစားပြုပြီးတော့ကုန်သွယ်ရေးနိုင်ငံရေးမှူးလည်းဖြစ်တဲ့မစ္စတာလူကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရင်တစ်ပတ်မှာတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပြီးပထမအဦးဆုံးမှတ်ချက်ပေးတဲ့အနေနဲ့ဒီကနေ့ပဲပြောသွားတာပါ သဘောတူညီချက်လက်မှတ်ရေးထိုးဖို့အရေးကြီးတဲ့အခြေခံအချက်ကိုရေးဆွဲပြီးပြီလို့မစ္စတာလူကဆိုပါတယ်။ဒီအော်တိုဝါစက်တရက်နေ့မှာဆွေးနွေးမှုပြီးသွားတော့လေသူတို့သဘောတူညီချက်တချို့ရထားပြီးပါပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါ။ဒီသဘောတူညီချက်မှာအမေရိကန်ရဲ့လေယာစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ကတုံ့ပြန်ဝယ်ယူရင်းနဲ့ညာနာပစ္စည်းပိုင်ဆိုင်မှုအကောက်အွယ်ပေးဖို Kanago, sign Tabibai. Tis the Mala to a season tie and out a con doka me kisagura, Bama Pio de Bau. Sheila Matimbao Shide, Apec, Ashana Pacific, Dida, Sibuai Buansa Yamu, Tati Sunu Wamaro, Tiotana Shitin Bene, the Bodu Lemma Ye Tona Mulin Elu, the Matramga, Yendabacabe, Pio Tavarisha.
Down Korea saying American Tamaya Chamanego down Korea Sanapia do Nasela, Taljanega, Jujo, when you are Kajaratra, Tanamano Yelonjo, Yetinin, just some people American Tawan Shidri down Sulabare. Online Mama to a video tomorrow, Lunga, Osu Tuzuga, Sanapia, Jujo, Tani, Ohepi, Sol Mule Mashide, Tama, Harry Harris, Ye, Odorang, Chance Yubogo, Liga Tomino, Joven Kajarago, Duyabare, Chance Yu, Jobio, Tamaya Inego, Timwin Mojuza, Kajare, Sanapia, the Rigo, down Korea Yeriga, Pansi, Kosan Torello, American Tayonga, ဒီကနေ့ကျင်းပကြတဲ့ထုတ်ပြန်ပါတယ်ဆန္ဒပြသူတို့ကိုင်းဆောင်ထားတဲ့စရန်တွေမှာတော့တအမဟဲရစ်ကိုကိုရီးယားကနေထွက်သွားဖို့တောင်းဆိုထားတယ်လို့အမေရိကန်တပ်ဖွဲ့တွေကလည်းပြပကြူးကြော်သူတွေဖြစ်ဖော်ပြထားတာပါလူလူစစ်တမ်းတွေအရအမေရိကန်ပြည်ထောင်စုနယ်မဟာမိတ်ဖွဲ့ရာကိုတောင်းကိုရီးယားပြည်သူတွေတခဲနဲ့ထောက်ခံပေးမယ်လေအမေရိကန်ကိုစန့်ကျင်တဲ့လက်တဆုပ်စာလူတစုတော့ရှိနေပါသေးတယ် ရှင်နေရှင်နေဖုန်းလိုင်းပြည့်စည်သွားတဲ့နေရာကိုရုရှားအစိုးရပိုင်းရုစီယာ24ချန်နယ်လိုင်းကနေထုတ်လွှင့်ပြသခဲ့တဲ့နေရာမှာတပ်တူတွေအလို့သမားစစ်လေးရောက်ကိုစေးရုံကိုပို့ထားကြောင်းနဲ့တောင်းရောက်ကတော့ဒဏ်ရာပြင်းထန်ကြောင်းရုရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အခုကြိုးကြသွားတဲ့ရေကတာဟာမဟုတ်တင်မထားတဲ့ရွှေရင်းဖြစ်ကြောင်းဒေသခံအရာရှိတွေကပြောတဲ့အတွက်ဒါဟာလုပ်ငန်းဝင်ဘေးအန္တရာ
စနေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့မအေးသနာကြော်လို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေကိုဆက်တိုက်နားဆင်ရပါမယ် ချန်ပီယံမြောက်ပိုင်းလာရှုံမြို့ကက်သလစ်သာသနာပိုင်အသစ်အဖြစ်ပြည်ဦးလွင်ကစီရတော့လူကတ်စ်ကိုရွေးချယ်လိုက်တဲ့အကြောင်းဗာတီကန်နန်းတော်ကတောက်ကြနေမှာကြေညာလိုက်ပါတယ်။
ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှုမြို့အခြေစိုက်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ်ဖာသာလူကတ်စ်ဒေါဇယ်ဂျင်းဖောင်းကိုပိုယန်မင်းဖရန်စစ်ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ17ရက်တောက်ကြနေ့မှာကြေညာလိုက်တာပါ။လက်ရှိအချိန်ထိလာရှုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော်ဖ
ဟုတ်လို့ကြည့်ရတဲ့ငပါတုံးပါကိုဒီပြီးတော့မှသူကကိုရမ်းမင်းကြီးကိုရုံးတော်ကိုရအနေပြီးတော့မှရဟန်းမင်းကြီးရောင်းနေပြီးတော့လက်ရှိသာသနာပိုင်ဆက်တော်ဒီကိုယ်တိုင်ဒေတာတဲ့ဒီရဟန်းဘုန်းတော်ကြီးတုံးပါထဲရနေပြီးတော့မှတပါးရွေးချယ်ရမှာဆိုတော့ဒီတပည့်ဘုန်းတော်ကြီးတုံးပါရဲ့ဒီငယ်ဘဝနေတော့လက်ရှိအခြေအနေကိုပြုံးပလို့ဖြစ်လာတယ်လေရဟန်းဘုန်းတော်ကြီးကြည့်ပြီးနောက်ပိုင်းန
ဒီကနေ့ကျွန်တော်တို့ဆိုသံပြီးတော့မှအစ်တန်နေပြီးတော့ထိုက်တန်ဆုံးရဟန်းဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ဖြစ်ခဲ့ကြတော့လိုက်တယ်။တဲ့တော်59ရှိပြီဖြစ်တဲ့ဆရာတော်လူကတ်ဟာဆယ်လက်စီယန်ခရိယန်ဂိုင်းဝင်တူဖြစ်ပါတယ်။အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာ
ရှမ်းပြည်မြောက်ပိုင်းကစစ်ပီးဒုက္ခသည်တွေအရေးကုညီဆောင်ရွက်ချက်တွေလည်းထဲသွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာဒါဂျွန်ဆိုင်လွန်ကပြောပါတယ်ဒီတခြားခန့်နေတဲ့ဆက်ဆိုင်တော့လာရှုတာနာအတွက်လောကန်ကန်နဲ့ခန့်နေတဲ့ဘုသူဦးစားပေးကြတာများတယ်ကျွန်တော်အမြင်ပြောရရင်တော့ကွာချားနိုင်တာကဟိုဆလေရှင်ဂိုင်းကလာတဲ့ဘုံကြီးဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်း ဆိုတော့သူတစ်သက်တလားနေသူတို့ဟိုလုံနိုင်တဲ့ဟိုအတန်းစာတိတော့သူတို့လုတ်သွားမှာလဲဒါတော့ကျွန်တော်တို့ပြည့်တည်ရနေတယ်လုတ်တစ်ခုပဲဆရာတော်လူကစာ2002ခါနေ2009ခုအထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအုပ်စိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ဘူးကပြောပါတယ်ဟိုကန့်သက်ချက်တွေရှိတယ်ဘယ်လိုပြောမလဲအချို့သူတို့ဒီဝါပြည်
င်တာတို့ရတချို့တွေလာပါပေါ့အဲပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတော့အဲလိုတွေကိုအဲ့ပါစံတက်ချက်တွေအများကြီးရှိတယ
်ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခံအားမှုဟာမြန်မာနိုင်ငံညဉ့်ညံ့ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ခင်ပုကသုံးသပ်ပါတယ
်အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမြန်မာပြည်ဆိုင်ရင်းတိုင်းနဲ့တော့လက်ရှိအခြေအနေဒီလိုမျိုးရင်းချင်းတကောနော်ဦးတည်တော်မှာဒီမိုကရေစီဆိုင်ပြီးပြောင်းပွဲရတဲ့ဆိုတော့ညောင်းမိုင်းချက်တွေရှိလို့ပေါ့နော်ဒီတော့အစ်တုံရှိတဲ့အဲ့ဒီတာမှာကိုယ်တိုင်တွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ရဟန်းမုန်းတော်ကြီးပါ့ကိုရာမင်းကြီးကအဲ့ဟာကိုအဓိကထားပြီးတော့မှသူ့ကိုရေးချက်တော့ကျွန်တော်လည်းသင်တယ်
1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာသိခါရယဟန်ဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေသမိုင်းဘာသာနဲ့ဘွေးရခဲ့သူပါ။တမာကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မျိုးက Salesian ဒန္တရီယပီရာသင်တန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ်။ Father Lucas နဲ့အတူဖိလစ်ပိုင်က Bishop Ricardo Becky နဲ့ပပူအန်ယူဂီနီကဖာသာဂျွန်ဘော့စကိုအော်ရမ်တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝေးအောင်ပြောပြသွားတာပါရှင်။ကယားပြည်နယ်ကတိုင်းရင်းသူဘိုဟီနာအန်တိုနီယာဟာမြန်မာနိုင်ငံကနာမည်ကြီးအမျိုးသမီးမြမလက်ဝဲသမားတဦးဖြစ်ပြီးဒေသတွင်းအိမ်နီးချင်းနိုင်ငံတွေအထိပါ MMA 1 Championship ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲတွေရှင်ပြိုင်ထိုးသက်လာနေပါတယ်။သူမအနေနဲ့လက်ဝဲထိုးဖို့ဘလို့တွေစူးစမ်းပြီးဘလို့မျိုးလက်ဝဲသမားဖြစ်လာခဲ့ပါသလဲ။ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြမှာပါရှင်
။မြန်မာနိုင်ငံကရားပြည်နယ်မှာနေထိုင်တဲ့နာမည်ကြီးအမျိုးသမီးမြမလက်ဝဲချန်ပီယံဘိုဇီနာအန်တိုနီယာဟာအသက်16နှစ်အရွယ်မှာလက်ဝဲစထိုးခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းသူမဟာလက်ဝဲသမားဘဝကိုတော့အလွယ်တကူဖြစ်လာခဲ့တာမဟုတ်ပါဘူး။သူလည်းစထိုးပြခဲ့ပုံနဲ့ပတ်သက်ပြီးတော့အန်တိုနီယာကအခုလိုပြောပါတယ
်။ဘာလို့ဖေးအရင်တော့ကဆိုလိုက်မင်းလေးဒါလောက်တယ်ဒီလက်ဝတ်ထိုးတယ်ဆိုတော့တို့မကြားဘူး။မြင်လည်းမမြင်ဘူးဆိုတော့လေအဲကျွန်မတို့ခွင့်မပြုဘူးဒါမဲ့ကျွန်မကကျတော့ဘလုံးကန်မယ်ဆိုပြီးတော့လိန်ပြီးတော့အဲဘလုံးကွင်းသွားတယ်လမ်းတဝဲရဆရာကြီးဖက်ပြန်ချိုးပြီးတော့လက်ဝတ်တစ်ခုထိုးတော့ပေါ့နော်အဲလိုလုပ်ရတယ်
။စင်လာအဖြစ်တော့အမျိုးသားတွေဒါရှင်ပြိုင်ထိုးသက်ပြီးကစားလေရှိတဲ့ရိုးရလက်ဝတ်ကိုထိုးသက်ဖို့အတွက်သူမရဲ့မိဘတွေကသဘောမတူဘူးလို့အန်တိုနီယာကပြောပါလေ
လိုက်တာမိမဖြစ်ရလက်ဝိတထူတော့ဘောနော်အဲဘာဖြစ်ရညာဖြစ်တော့ဘောပြောကြတော့ဘောနော်ဒါမဲ့ခုနောက်ပဲတော့သူတို့လည်းကိုကိုရာလည်းလောက်ပြနိုင်တယ်ဆိုတော့သူအရန်ကြီးကိုအခုကအရန်ပြအောင်ပေးတယ်ဘွယ်ထူလို့ရှိရင်အိမ်မှာပဲအိမ်ကကြီးကြီးလေးပဲအိမ်အပြည့်ပဲလာပြီးတော့လာအောင်ပေးတယ်နိုင်တော့လည်းငူရလူငူတော့ဘောနော်ဟ
ာအခုခါမှာအသက်24နှစ်ရှိဖြစ်တဲ့အန်တိုနီယာဟာရက်၅ပေနှစ်လက်မှရှိပြီးခနာကိုအဖင့်လူကောင်သိငယ်တဲ့ထဲမှာပါဝင်တယ်လို့ဆိုနိုင်ပါတယ်။ဒါမဲ့လည်းသူမဟာစင်ကာပူခြေစိုက်ဝမ်ချန်ပီယံရှစ်ကိုကံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာပွဲချင်းအများဆုံးနဲ့ဆန်းချင်းတင်အနိုင်ရထားဖြစ်ပါတယ်။အန်တိုနီယာဟာရွှေစင်နဲ့ထိုးသတ်တဲ့ပွဲမှာ24စက္ကန့်နဲ့အနိုင်ယူပြီးတော့ပွဲချင်းအများဆုံးအနိုင်ယူပြီးတော့ဆန်းချင်းတင်ထားတာပါ။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းသူမဟာဗီယက်နမ်နိုင်ငံကဗီယက်နမ်နယ်ဘော့အမေရိကန်နိုင်ငံသူဘီငူယန်ကိုအကြိတ်နဲ့ထိုးသတ်ပြီးတော့အနိုင်ရခဲ့ပါတယ်။ဒီဘွဲမှာတော့ဒိုင်နေကသူမကိုအမှတ်နဲ့အနိုင်ပေးခဲ့တာပါအခုလအကုန်မှာဆိုရင်လည်းသူမဟာအင်ဒိုနီးရှားနိုင်ငံကနာမည်ကြီးပရစ်စလာဟာတာတီလူဘန်ဂေါင်းနဲ့ဂျကာတာမြို့မှာထွားရောက်ရှင်ပြိုင်ထိုးသက်မှာဖြစ်ပြီးတော့ဒီအတွက်လည်းအပြင်းထန်လေ့ကျင့်နေတယ်လို့ပြောပါတယ်အခုလိုလည်းဝေထိုးဖို့အတွက်သူမအနေနဲ့ဘယ်လိုပြင်ဆင်မှုတွေအပြောင်းအလဲတွေလုပ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီး အဲ့ဆိုကွာဖိုက်တာတယောက်ကိုလှုပ်တော့မယ်ဆိုကိုယ့်ရဲ့စိတ်တွေကိုယ့်ရဲ့ဦးနှောက်တွေကိုယ့်ရဲ့ခန္ဓာကိုယ်ရဲ့အားလုံးကိုချိန်ပလိုက်ရတာပေါ့နော်ချိန်ရဆိုကိုယ့်ကိုယ်အမြဲတမ်းစတရုံးဖြစ်အောင်နေရတယ်အများကြီးလက်ကျိုးစားရတယ်ကိုယ်ကတာမမင်းလေးတောင်လူနေလို့မရတော့ဘောနော်အစရကိုအားလုံးဒါမဲ့လည်းလက်ဝေဘွဲတွေဟာမြို့သမီးတွေထက်မြို့သားတွေနဲ့ပို့ပြီးတော့တက်ဆိုင်နေတင့်
ကျွန်တော်တို့ရဲ့လက်ဝဲပွဲကနေအမ်အမ်ဘီပြိုင်ပွဲဘက်ကိုကူပြောင်းပြီးထိုးသက်လာစေခဲ့တယ်လို့လည်းပြောပါတယ်အဲ့လိုအမျိုးသားနဲ့အမျိုးသမီးခွဲခြားတာမျိုးတွေမရှိသင့်ပဲတန်းသူဖြစ်တဲ့လဲဆိုပြီးတော့လဲသူမကပြောပါတယ်အမျိုးသမီးနဲ့အမျိုးသားကိုမခွဲခြားဘဲနဲ့ပေါ့နော်ဒီအမျိုးသမီးအတွက်နေရာတစ်ခုပေးဖို့လိုအပ်တယ်ပေါ့နော်
ဟုတ်ကဲ့မှာတခြားနိုင်ငံတွေကလက်ဝဲသမားတွေနဲ့ပြန်ထိုးသက်ပြီးအောင်မြင်မှုတွေရယူမယ်လေသူမအနေနဲ့တခါတရံမှာတော့ရေနှုံးကလိုပဲမိမတက်ရောက်လို့နေရတဲ့ဘဝမျိုးကိုသတိရမိတယ်လို့လဲဆိုပါတယ်ကတူပြောပါတယ်ဒီဘဝလည်းအရင်အမင်းလေးပုံစံနဲ့လွမ်းတော့ဘောနော်ဒါပေမဲ့အခုပြန်နေဖို့ဆိုတော့တော်တော်မရှိနိုင်တော့ဘူးလို့ဟာအမ်အမ်အေးကိုကန်ပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာသူမအားကြရတ ကျွန်တော်တို့ကတော့ဒီကစားမိမာပြပိုင်းတိုင်းနဲ့ဒီတော့ပြုတ်တုံရှိတဲ့အိတ်တွေကိုစကြတဲ့အောင်လာအဆန်းလိုမျိုးအောင်မြင်မှုတွေဘလောက်ထိရယူပြီးမြန်မာနိုင်ငံအတွက်ဂုဏ်ယူစရာကောင်းတဲ့ကစားသမားဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကျမရေးအတွက်အန်ဒီအစီတဲ့အဆင့်အထိမီဂိုမျိုးတွေဖုံးလွှမ်းတဲ့ဒဏ်ခံခဲ့ရတဲ့မလေးရှားနဲ့စင်ကာပူနိုင်ငံတွေမှာမုတ်တုံရာသီမိုးကြောင့်တက်တာရရလာကြပါပြီ။ဒါပေမဲ့လည်းတန်းနဲ့ချီတဲ့ဒေသခံတွေအလုတ်ပြက်အကင်ပြက်ဖြစ်ခဲ့ရတဲ့မီဂိုဒဏ်တွေနောက်ထပ်ကြုံရမယ့်အရေးကိုလည်းရတဲ့မအေးဖြစ်နေရကြဆဲဖြစ်ပါတယ်။တော်မီလောင်ကျွမ်းမှုတွေကြောင့်အရှိတောင်အာရှတခွင်မှာ
ကျွန်တော်တို့ကိုအောင်လွင်ဦးကပြောပြမှာပါရှင်ကြီးဆုံးမျိုးဖြစ်တဲ့ကွာလာလမ်ပူပါဝင်မလေးရှားနိုင်ငံနေရာတော်များမှာပြည်ခဲ့လာတဲ့ရဲတော်ကြောင့်မိဂိုရီတန်ခံခဲ့ရတာပါဒီအတွက်လဲတန်လင်းချွန်းတို့လိုမျိုးကန်တွေကျန်းမာရေးအတွက်စိုးရိမ်လာကြပါတယ်
Visibility is horrible, and there's also the pungent smell in the air. Because of all the burning,
အောင်ကျမှုတွေကြောင့်တဲတဲကွက်ကွက်မမြင်ရတော့သလိုလေထဲမှာအနက်ကလည်းဆိုးပါတယ်သက်ရှူလိုက်တဲ့အန္တရာယ်ရှိတဲ့အမုံလေးတွေကိုရှူမိတဲ့အတွက်ကျွန်မတို့ရဲ့အင်မတန်မှအန္တရာယ်ရှိပါတယ်ဒါဆက်ပြောရတဲ့မိရှုရှင်းလင်းရကထွက်ပေါ်လာတဲ့မိဂိုတွေဟာအင်ဒိုနီးရှားနိုင်ငံကအများစုကိုအစားပြုလာတယ်ဆိုပေမဲ့ဆက်ပြောရေးခြံတွေကိုတော့မလေးရှားနိုင်ငံကကုမ္ပဏီတွေကပိုင်ဆိုင်ထားကြတာပါရှီ
Hayes agreement has largely been a case of, you know, being like a paper tiger.
Migo Mirina Patalo ASEAN phoe win ni cha tabaw tu ni jet ya shi me le sak ku cha yau tat tat law be phit ni ba de
Migo Miri cha chama yi twe anya shi de sin thi yauk la de twe Malaysia na ngam ma na khong si ye myan na phone ni wo sin ya ya sa tin chang ni pait tha ya de thi phit ke ba de ni thai ma khong tu ri to la de lo prisi wa si ri taw pho nyun cha ya de thi chama yi pyatana chin wa tu ri le po mya la de lo Dr. Cheswin Carlo lo data kan sia won ni ga pyo ja ba de
There are a lot of upper respiratory tract infections coming along with this haze.
မျိုးရည်ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေတော်တော်များများဖြစ်ကြပါတယ်။အာဒိနာရာ၊ဂရင်းနဲ့အဆုတ်ရောဂါတွေဖြစ်ကြတာတွေလည်းရှိပါတယ်
။မျိုးမျိုးပြဿနာတွေအာဆီယံနိုင်ငံတွေချာဆွေးနွေးမှုတွေပိုတိုးလာနေကြတာပါ။မျိုးမျိုးပြဿနာတွေအာဆီယံနိုင်ငံတွေချာဆွေးနွေးမှုတွေလည်းရှိနေပါတယ်။မလေးရှားနိုင်ငံမှာလည်းပြည်ပနိုင်ငံတွေမှာစက်ပြိုးရေးလုပ်ငန်းလုပ်နေတဲ့ကုမ္ပဏီတွေတောင်ယာမိရှုမှုနဲ့ပတ်သက်တယ်ဆိုရင်အရေးယူနိုင်မယ့်ဥပဒေတရားပြဋ္ဌာန်းနိုင်မှုလည်းဆွေးနွေးနေပါတယ်
။ So by having such a law in Malaysia, it enables the Malaysian government to take
ဥပဒေပြဋ္ဌာန်းလိုက်မယ်ဆိုရင်နိုင်ငံသားတိုင်းပြည်တစ်ခုခုကနေပတ်ဝန်းကျင်ညင်ညာအောင်လုပ်တဲ့မလေးရှားကုမ္ပဏီတွေကိုအရေးယူနိုင်မှာပါ။လုပ်ငန်းတစ်ခုလောက်ကိုအရေးယူပြလိုက်ရင်ပဲဟန်တာရောက်ပါတယ်
။မလေးရှားဆိုရကဥပဒေပြဋ္ဌာန်းပြီးအရေးယူဖို့ကြိုးပမ်းနေတဲ့ပေါ်ပေါင်းကျင်ထင်သေးလို့ရှားသူတွေကြိုးစားကြတယ်ဆိုရင်တခြားအစီအမံတွေလည်းလိုအပ်နေတယ်လို့ထောက်ပြနေကြတာပါ။
That is, the federal government, the state governments, and the local governments, in partnership with the
corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with the corporations, in partnership with ခိုင်မာတဲ့အစီအစဉ်တွေကိုလက်တွေ့ကျင့်သုံးဖို့ရှင်းရှင်းဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
။ဒေါ်ရရှင်များရှင်။လာမယ့်2020ပြည်ရွေးကောက်ပွဲမှာပါတီထက်60လောင်းရည်အရေးချင်းကိုချီပြီးလဲပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတိုက်ပွဲသာလက်တွေ့ကျင့်သုံးနေမယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာဗျူဟာရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါတယ်ဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ဗျူဟာရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။အမီနီနာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ50 kHz 1585တို့ကနေပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနားလောင်ကပြောပြပေးပါဦးမယ်ရှင်
ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးအပြေးယူသဘောတူညီမှုရင်းနဲ့ပတ်သက်လို့ဝန်ကြီးချုပ် Boris Johnson ရဲ့နောက်ဆုံးအစီအစဉ်ကိုမဲခွဲဆုံးမြတ်ဖို့ဗြိတိန်လွှတ်တော်မှာဒီကနေ့ရှိနေတာမှာတိုက်ခန့်တွေရဲ့ဆန့်ကျင်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမယ့်ပုံလည်းရှိနေပါတယ်။ဗြိတိန်ခွဲထွက်ရေး EU နဲ့အပြေးယူလုပ်ထားတဲ့အစီအစဉ်ကိုမဲခွဲဆုံးမြတ်နိုင်ရေးအတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုကျင်းပတာပါ။ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံရပွဲကျင်းပခဲ့တာမှာ6ခါမဲ52ရာခိုင်နှုန်းကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လွန်ခဲ့တဲ့3နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ချီလီနိုင်ငံမှာမီယထခါရီစီးတဲ့တော်ရဲအပေါ်မကျေမနပ်ဖြစ်ရကစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်တမရဆဘာရှန်ပင်နေရာကမြို့တော်ဆန်ဒီယာဂိုမှာတောက်ချာနေကရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုဒါမကလူတအူးချင်းစီရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်အခုလိုအရေးပေါ်အခြေအနေကိုအလင်းနဲ့သာထုတ်ပြန်ကြီးညာရတာဖြစ်တယ်လို့တမရပင်နေရာကပြောသွားပါတယ်။မီယထခါစီးတဲ့တာကိုစန့်ကျင်ဆန္ဒပြတဲ့လူရတစိတပိုင်းအဖြစ်ဆန်ဒီယာဂိုမြို့မြေအောက်ယထာပူရာယုံနယ်မှာအထက်တန်းကျောင်းသူကျောင်းသားတွေအဖြစ်သိစုဝေးရောက်ရှိလာပြီးတော့လူတကူစားဝင်ရတဲ့ခိတ်ပေါက်တွေကိုလက်မှတ်မပြဘဲခုံကျော်ဝေရောက်ခဲ့ကြတယ်လို့လက်မှတ်ဆက်တွေကိုပါတောက်ကြနေကဖျက်ဆီးခဲ့ကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါရာပြည်နယ်ပလီတခုမှာတောက်ကြနေကဝတ်ပြူဆူတောင်းချင်းအတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးမကသေဆုံးသွားပြီးတော့ဒီကနေ့မှာအပြက်အစည်းပုံတွေအောက်အလောင်းတွေကိုထပ်ပြီးတော့ရှာဖွေဖို့ရဲတပ်ဖွဲ့နဲ့ဒေသခံတွေကလှုံ့ဆော်နေပါတယ်။ဟန်ကာမီနာခရိုင်ဂျာတာတာမြို့ကပလီထက်မှာလာပြီးတော့ပုံထောင်ထားတာလည်းဖြစ်ပါတယ်။
အော်တဘာလ19ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ဖျော်ပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTR ဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဗီဒီယိုသောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။